ကျင်းထောင်တွင်သေဆုံးသွားခဲ့တဲ့ရုရှားတပ်ခံခေါင်းဆောင်အလက်စီနာဗာနီအတွက်ဝန်ထမ်းချင်းထိမ့်မတ်ကျင်းပခဲ့ကြသူလူပေါင်း400ကျော်ရုရှားမှာဖမ်းဆီးခံရတဲ့အကြောင်းလူခွင့်ရေးလူချမှုဖွဲ့တစ်ခုကပြောလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူအတိုက်ခံခေါင်းဆောင်ကိုမျှော်လင့်နေသူတွေအတွက်တော့အသက်48နှစ်အရွယ်မှာထောင်နှင်းရုတ်တရက်သေဆုံးသွားတဲ့အတွက်တုံ့လုံစရာဖြစ်ခဲ့ရပါကွယ်လွန်သူရုရှားတပ်ခံခေါင်းဆောင်ကိုအမတ်တရကွန်ပျူတာအခမ်းအနားတွေအောင်းမေ့ပွဲထိမ့်မတ်တွေနဲ့နိုင်ငံရေးအရာဖိနှိပ်ခံရသူတွေအတွက်ရည်စူးပြီးပန်းတွေမိထုံးပွဲတွေကိုရုရှားနိုင်ငံကမြို့တွေမှာဒါမှမဟုတ်ပဲကမ္ဘာနိုင်ငံတွေမှာလည်းကျင်းပကြပါတယ်နိုင်ငံရေးအရာဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့မှတ်တမ်းတင်ပြုစုနေပြီးဥပဒေကြောင်းအရအကူအညီပေးနေတဲ့ OVD Info ဖွဲ့ကတော့ရုရှားနိုင်ငံကဒါဇင်နဲ့ချီရဲ့မြို့တွေမှာစနေနေ့ညအထိဖမ်းဆီးခံရသူ400တယောက်ရှိတယ်လို့ပြောဆိုထားပါတယ်ရုရှားနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မှာအများဆုံးဖြစ်200ကျော်ဖမ်းဆီးခံရတယ်လို့လည်းပြောဆိုထားပါတယ်ဖမ်းဆီးခံရသူတွေထဲရုရှား Orthodox Christian ဂိုင်းနဲ့ပတ်သက်မှုမရှိတဲ့ Apostolic Orthodox ဂိုင်းကဘုန်းတော်ကြီး Gregory Mekno Voting ကိုလည်းပါဝင်ခဲ့တာပါကွယ်လွန်သူအတိုက်ခံခေါင်းဆောင်အတွက်အောက်မေ့ပဲခန္ဓာကျင်းပမဲ့အစီအစဉ်ကိုလူမှုကွန်ရက်မှာကြီးညာခဲ့ပြီးတဲ့နောက်စနေနေ့မနေ့ပိုင်းမှာပဲနေအိမ်ပြင်မှာဖမ်းဆီးခံခဲ့ရတာပါလူစုလူဝေးလို့ဖို့စီစဉ်မှုနဲ့အရေးယူခဲ့ပြီး yes ကမ်းမှာထိမ့်သိမ်းထားတော့ရုပ်တရက်နှလုံးရောဂါကြောင့်ဆေးရုံပို့လိုက်ရတယ်လို့လည်း OVD Info ဖွဲ့ကတင်ထုတ်ပြန်ထားပါတယ်ခင်ဗျာ